တက်မတော်ကစစ်တိုင်းငါးတိုင်းမှာပြည့်ရထားတာစက်တင်ဘာ21ရက်နေ့နောက်ဆုံးဖြစ်ပါတယ်။မြောက်ပိုင်းမဟာမိတ်သုံးဘွဲကတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြေညာခဲ့ပြီးနိုင်ပိုင်းတွင်တိုက်ခိုက်မှုတွေရှိခဲ့တာကြောင့်နောက်ထပ်အပြစ်ရတတန်းတိုးဖို့မတိကျသေးဘူးလို့တက်မတော်ပြောရေးဆိုခွင့်ရှိသူပုံမှုချုပ်စောမင်းထွန်းကပြောပါတယ်။
မနေ့ကဒီဖက်သုံးဘွဲအနေနဲ့တစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြေညာခဲ့တာရှိတယ်။နိုင်ပိုင်းအပြင်မှာပဲ၄-၅နာရီကြာမှာပဲဒီလိုကြောင့်မျိုးမှာရှိတယ်ကျွန်တော်တို့တတ်ထားတဲ့ချုပ်တစ်ခုကိုအဝေးရနေပြီးလက်နဲ့ကြီးနဲ့ပြစ်ခတ်တယ်။စံပြီးသားစုဝင်၄ယောက်၊ကလေးငယ်၄ယောက်ဓာရရရှိတယ်ခါရှိတယ်။ဒါကနိုင်ငံတော်စိုးရကောင်ရောအတက်မတော်ကောင်ရောနိုင်ငံရေးလုံဆောင်ရေးအဖွဲ့အစည်းတွေရောပြည်သူလူထုကောင်ရောဒါပြင်လာတဲ့ထုတ်ပြီးတော့ဓာရဖော်ကားလိုက်တာလို့ကျွန်တော်တို့ယူတယ်။သူတို့ပြင်လာတဲ့အတွင်းမှာလည်းပါပြီးသားဖြစ်တယ်။တက်မတော်ကတိုက်စစ်ဆင်လာမှပေါ့။မဆောင်ရပါဘူးလို့ပါလို့ဒါလည်းပါလာရှိတယ်။ဒါကြောင့်မို့ကျွန်တော်ပြောချင်တာကတော့ဒီကတ္တဆောင်ရည်ရဆင်းထောက်ရမင်းကြီးတဲ့ထုတ်ပြန်တဲ့ပတ်တည်းကျွန်တော်တို့အနေနဲ့ခုချိန်ကထုတ်ပြန်စရာစီစဉ်မရှိပါဘူ
း။မြောက်ပိုင်းမဟာမိတ်၃ဘွဲဖြစ်တဲ့တအန်းတပ်ဖွဲ့ DNL ရခိုင်တပ် AA နဲ့ကိုကန့်တပ်ဖွဲ့ MNDA တို့ကအပြစ်ရတက်တန်းကိုဒီဇင်ဘာ31ရက်နေ့တက်တန်းတိုးတယ်ဆိုပြီးစက်တင်ဘာ20ရက်နေ့ကကြေညာခဲ့ပါတယ်။အဲ့ဒီနေ့မှာပဲဘူးတီတော်ကစစ်စခန်းတစ်ခုကိုအေးအေးခွဲကတက်ခတ်ခဲ့တယ်လို့တက်မတော်ကသတင်းထုတ်ပြန်ပါတယ်။တက်မတော်ဘက်ကအခုလိုနောက်ထပ်တက်တန်းတိုးဖို့မတိကျသေးတဲ့အခြေအနေနဲ့ပတ်သက်ပြီးတီဘောမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းက
ဒါလို့တက်ဘက်ကအဲ့ဒီအပြစ်ရကာလကိုဆက်မတိုးဘူးဆိုရင်တော့သူကခေါ်မဲ့သဘောရှိတယ်။အပြန်လာပေါ့အပြစ်ရတဲ့ဥစ္စာကဒီငញ្ញန်ရေးကိစ္စကိုနှစ်ထပ်ကျိုင်းတော်မှာတွေ့တဲ့နှစ်ပွဲလုံးမှာကဖက်ရလို့လားချက်ပြီးတစ်ခါကကျော်ပြေးမှာမဟုတ်ဘူးဆိုတော့အာမျိုးတို့အဲ့လိုခံစားရလို့ကျွန်တော်ထင်တယ်ဗ
ျတက်မတော်ကမြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းတိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းနဲ့တရိကန်တိုင်းတွေမှာ2018ခုနှစ်ဒီဇင်ဘာလကစပြီးစီးရေလှုပ်ရှားမှုတွေရပ်ဆိုင်းခဲ့ပြီးနှစ်လတစ်ချိန်အပြည့်အဝတက်တန်းတိုးလာခဲ့ပါတယ်ဒီတော့တွင်မှာပဲနေပြည်တော်မှာဖောက်ခွဲမှုတွေပြုလုပ်လာမဲ့တရင်ရရှိထားတဲ့အတွက်လုံခြုံရေးအထူးပြုဆိုင်ဖို့သမရယုံကဆိုရဌာနတီးတီးကိုညွှန်ကြားထားတယ်ဆိုတဲ့စာတွေလည်းထွက်ပေါ်လာပါတယ်။ဒါနဲ့ပတ်သက်ပြီးတက်မတော်ပြောခွင့်ရသူပုံမှုချုပ်စောမင်းထွန်းက
ကျွန်တော်တက်မတော်အနေနဲ့လုံခြုံရေးဆိုတာပိုလာမရှိတဲ့ဒီဒီဘက်ဆောင်ရွက်လျက်ရှိပါတယ်။ဒီလိုကစာရင်းပြတ်စာရဌာနတွေဒီ online ပေါ်မှာတင်လာတော့ကျွန်တော်လုံခြုံရေးကိစ္စနဲ့ပတ်သက်လို့ကြမလူလားတဲ့အကျိုးချက်တွေဖြစ်နိုင်ဖို့လို့ဆိုတော့အကုန်လုံးကစဉ်းစားမှုလုပ်ရလို့အဲ့ဒီချက်တွေကျွန်တော်ပြောတင်ပါတယ်။
အဲ့ဒီစာထဲမှာဘုံခွဲတိုက်ခိုက်ခံရနိုင်တဲ့နေ့တွေအဖြစ်စက်တင်ဘာ16နဲ့26ရက်အောက်တိုဘာ16ရက်တွေကိုဖော်ပြထားပြီးဖောက်ခွဲမဲ့သူတွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လို့ဖော်ပြထားပါတယ်။တက်မတော်ပြောခွင့်ရသူဗိုလ်မှူးချုပ်စောမင်းထွန်းကတော့ဒါနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပြုပြောဆိုတာမရှိပါဘူးရှင်။